လူငယ်တပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေအပေါ်မမျှတတဲ့အင်အားအသုံးပြုတာကိုလက်မခံနိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးမစ္စတာအိုလာအမ်ဂရန်ကပြောပါတယ်။ငြိမ်းချမ်းစွာစုဝေးခွင့်နဲ့လူလက်စွာဖော်ထုတ်ခွင့်တွေအပါအဝင်အခြေခံလူလက်ခွင့်တွေနဲ့လူအခွင့်အရေးတွေကိုလေးစားဖို့လေဒီကနေ့ညနေပိုင်းထုတ်ပြန်ချက်တစ်ခုမှတောင်းဆိုထားတာပါ။ဆန္ဒပြသူတွေကိုလူငယ်တပ်ဖွဲ့တွေကအင်အားသုံးတုံ့ပြန်ခဲ့တယ်ဆိုတဲ့သတင်းတွေအပေါ်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကလွန်စာစိုးရိမ်မိတယ်လို့ဖော်ပြထားတဲ့ထုတ်ပြန်ချက်ထဲမှာဌာနညှိနှိုင်းရေးမှူးကအဲ့လိုပြောထားတာပါစစ်ဘက်ခေါင်းဆောင်တွေအနေနဲ့မြန်မာလူထုရဲ့စံနှုန်းသဘောထားကိုလေးစားဖို့နဲ့ဒီမိုကရေစီစံနှုန်းတွေကိုလေးစားလိုက်နာဖို့မတူကွဲပြားမှုတွေကိုငြိမ်းချမ်းစွာအပြင်းအလန်ဆွေးနွေးညှိနှိုင်းတဲ့နည်းလမ်းနဲ့အပြေရှားဖို့ကုလသမဂ္ဂဒွေးမှုချုပ်ကတိုက်တွန်းထားတာကိုလည်းမစ္စတာအမ်ဂရန်ကထပ်ပြီးပြောထားပါဗျ